အမေရိကန်သမ္မတဘရက်အိုဘားမားဟာနောက်နှစ်ကြာရင်လာအိုနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်ရှစ်တောင်အရှနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့တွားရောက်မှာမို့လာအိုနိုင်ငံကိုပထမဆုံးတွားရောက်တဲ့အမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အမေရိကန်နဲ့လာအိုကြားနှစ်ပေါင်းများစွာတွင်ပထမဆုံးအကြိမ်ဖြစ်ဆက်ဆံရေးအလားအလာကောင်းရှိလာနိုင်ကြကိုသမိုင်းဝင်ခီးစဉ်မတိုင်ခင်မှာတွေ့မြင်ထားပါတယ်လို့သမ္မတရဲ့မြူသားလူမျိုးရေးဆိုင်ရာဒုတိယမေးပို့ကိုဘန်ရုတ်ကဗိုလ်ရုနေမှာလုပ်တဲ့ကြွမ်းကျင်သူတွေနဲ့ဆွေးနွေးပွဲတစ်ခုတွင်ပြောသွားပါတယ်။နိုင်ငံခြားပေါ်ထွန်းလာနေတဲ့ဆက်ဆံရေးဟာကျန်းမာရေး၊အာဟာရဓာတ်ပြည်ဝရေးနဲ့အခြေခံပညာရေးလိုဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေမှာအယုံဆိုင်တယ်လို့ Mr. Rhodes ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာလာအိုအစိုးရအတွက်တကယ့်မိဖက်နိုင်ငံတစ်ခုတိုးပြီးဖြစ်လာနေပါပြီလို့သူကဆိုပါတယ်။ Mr. Rhodes ဟာနောက်နှစ်အာဆီယံအစည်းအဝေးတွေလှုပ်ဆောင်ရတွေကိုပြင်ဆင်တဲ့ဒီပိုင်းအနေနဲ့အရှေ့တောင်အရှေ့ဒေသကိုသွားတဲ့ခီးစဉ်ကနေမကြသေးခင်ကမှပြောင်းလာတာပါ။အမေရိကန်ပြည်ထောင်စုဟာအရှေ့တောင်အရှေ့ဒေသကိုတမန်ကြောင်းအမြင်နဲ့ချိတ်ခတ်ကြည့်နေပါတယ်လို့ဝါရှင်တန်မြို့တော်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာရေးရာလိလာရေးဌာန CSIS မှာမစ္စတာရိုးစ်ကပြောတာပါလာအိုနိုင်ငံမှာတော့1980ပြည့်နှစ်ဗီယက်နမ်စစ်ပွဲရဲ့တစ်စိတ်တစ်ပိုင်းအဖြစ်အမေရိကန်ကလာအိုကိုကျူးကျော်ခြင်းတွင်ဘုံတွေချဲချခဲ့တာနဲ့ဆက်ဆက်တဲ့ရုပ်ဆိုးတဲ့တမိုင်းကြောင်းအခြေခံနဲ့ကြည့်မြင်ပါတယ်လို့မစ္စတာရိုးစ်ကပြောသွားပါတယ်